အပယ်ခံရသူကိုယ်စလဲလောင်းတွေကိုပြန်ပြီးကြည့်မယ်ဆိုရင်ရခိုင်ပြည်နယ်မှာအများဆုံးတွေ့ရပါတယ်စုစုပေါင်း28ဦးပါအပယ်ခံရတဲ့ကိုယ်စလဲတွေညှိစွန်းခဲ့ရတဲ့ဥပဒေနဲ့ပတ်သက်ပြီးခရိုင်ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးဆန်ဝင်းထွန်းကအခုလိုပြောပါတယ်
မြန်မာပြည်တော်35နဲ့မကန်ကြီးတာမိဘစဉ်နိုင်ငံသားမဖြစ်သေးတော့မိဘတစ်ပါးပါးမှဖြစ်စီနှစ်ပါးလုံးမှဖြစ်စီမိဘသည့်နိုင်ငံသားအဲ့ဒါဆိုရင်တော့ကျွန်တော်အောက်ပါပုဂ္ဂိုလ်များရေကောက်ပွဲတွေရေကောက်တင်မြောက်ခံပိုင်ခွင့်မရှိစရာဆိုရင်ပုံမှန်30မှာကြာထန်းတာပါပုံမှန်ရှစ်ကကြီးနေကြတော့ကျွန်တော်လွတ်တော်ကိုယ်စားလှယ်ဖြင့်ရေကောက်တင်မြောက်ခံသည့်အချိန်နဲ့တစ်ဆက်တည်းပြည်တော်စုမြန်မာနိုင်ငံတော်တွေအနည်းဆုံး30နှစ်ချီကြာနေထိုင်ခဲ့သူအဲ့ချက်လေးတွေနဲ့မြည်စွန်းတဲ့လွတ်တော်ကိုယ်စားလှယ်လောင်းတွေကိုပယ်ထားတာပ
ါပုံမှန်30အရပဲ့ပြက်ခံသူတွေအနေနဲ့ခိုင်လုံတဲ့တက်သေးများပြပြီးအယူခံဝန်ထမ်းတွေလို့ပြောဆိုပေမဲ့မောင်းတော်မြို့နယ်ကအပယ်ခံရတဲ့ဥရွှေမောင်ကမိမိဘက်ကအဖိုးဖြစ်သူ1925ခုနှစ်ကမြေခွန်ဆောင်ထားတဲ့ပြည်စားအဖေဘက်ကအဖိုးမြေဝယ်ထားတဲ့စာချုပ်အဖေဖြစ်သူရဲတပ်ဖွဲ့မှအမှုထမ်းပြီးပင်စင်ရခဲ့တဲ့အထောက်ထားစာရတွေကိုတင်ပြပေမဲ့ကော်မရှင်အနေနဲ့စာရွက်စာတမ်းကိုကြည့်တော့မကြည့်ခဲ့ဘူးလို့ဆိုပါတယ်အလားတူပဲအပယ်ခံရသူဒေါက်ကင်ခင်လွင်ကလည်းအခုလိုပြောပါတယ်
။ကြောက်ဝင်းနေသွားတယ်။ယူရရဲ့ဆာရက်ဆာရက်ဆိုတာအတိအကျပြင်ကြတာမကြည့်ဘူး။ကောင်းကိုတခါလေဝိုးပဲလှည့်ပြီးအောင်းငုံနေတယ်ဆိုတာကျွန်တော်တို့တွေလည်းကတော့ဝင်းနေတယ်။အဲ့ဒီလက်ကကျွန်တော်တို့ကဒီရုပ်ဆောင်ကိုပြန်ပြီးတော့မှအတနာခံစားရပြီးဖြစ်ကျွန်တော်တို့ကအမှန်တရားကိုကျွန်တော်တို့ကရေးပြီးတော့မှသင်သွားဖို့အစီအစဉ်ရှိတယ်
။အပယ်ခံရသူတွေဟာအစ္စလမ်ဘာသာဝင်တွေဖြစ်တာကြောင့်အခုလိုအပယ်ခံရတာလို့ဝေဖန်မှုတွေလည်းထွက်ပေါ်လာပါတယ်။သူတို့လိုပဲဒီမိုကရေစီနဲ့ညီညာရေးပါတီကရွေးကောက်ပွဲဝင်ဖို့တင်သွင်းသူ18ဦးအနက်18ဦးအပယ်ခံလိုက်ရပါတယ်။ပါတီဥက္ကဋ္ဌဦးကျော်မင်းပြောတာကအ
လုံးပါဝင်သူရှိရမယ် transparency နဲ့ဆိုတဲ့စကားတရားဒီနေရာမှာသိပ်ပမာန်တော့တရားဆိုရင်ကျွန်တော်တို့1990ရွေးကောက်ပွဲမှာလည်းပြိုင်နိုင်ခဲ့တယ်။2010ရွေးကောက်ပွဲမှာလည်းပြိုင်ခွင့်ရှိခဲ့တယ်။မြန်မာမပွန်တဲ့ကရင်လည်းသူတို့ကအဲ့ဒါကိုနိုင်ငံသားလို့အတင်းဖမ်းမပြုမိဘရဲ့ဘူပဲအတော်တပြားမယ်ပြောတယ်။ဒါမိဘရဲ့ဘူပဲဆိုတာလုံငယ်တရားတော့လွင်လွယ်မှာပါ။အသက်ကြီးတဲ့လူတက်60 90ရှိတဲ့လူတွေတော့တိတ်မလွယ်ဘူး
။ဦးကျော်မင်းပြောပြသွားတာပါ။သူ့ပါတီကအပယ်ခံသူအားလုံးဟာအစ္စလမ်ဘာသာဝင်တွေဖြစ်နေပါတယ်။ဒါဟာလဲတိုက်ဆိုင်မှုဖြစ်တယ်လို့ပြောဆိုလို့မရကြောင်းဦးကျော်မင်းကပြောပါတယ်။ကိုစည်လေလောင်းအဖြစ်ကအပယ်ခံသူများတဲ့နောက်ပုံမှန်တစ်ခုကတော့ပုံမှန်10ဖြစ်ပါတယ်မြန်မာနိုင်ငံတွင်10နှစ်ဆက်တိုက်နေထိုင်သူဖြစ်ရမယ်ဆိုတဲ့ပုံမှန်ပါအဲ့ဒီပုံမှန်မှာလဲအငင်းပွားစရာတွေရှိနေတယ်လို့ဆိုပါတယ်ကြားပြည်နယ်ကအပယ်ခံသူဥကွန်ပီတူကသူအပယ်ခံရတာနဲ့ပတ်သက်ပြီးကုလို့ပြောပါတယ်
တကယ်တော့ကျွန်တော်ထိုင်းနိုင်ငံတက်ကိုပြောင်းဝင်သွားတာမျိုးမဟုတ်ဘဲနဲ့ passport နဲ့တရားဝင်သွားခဲ့တယ်ပေါ့နော်အဲ့ဒီဟာလေးကိုကျွန်တော်ထောက်ပြတယ်ပြီးရင်တော့ကျွန်တော် passport မူရင်းလည်းကျွန်တော်ပြောပြတယ်ပေါ့နော်ဒါပေမဲ့ commission ကနေပြီးမှလည်းကျွန်တော်အဲ့ဒီ passport ထောက်ထားကိုကြည့်ပြီးမှ passport ကလည်းသူတို့ပြောတာကတော့အစိုးရရဲ့ခွင့်ပြုချက်နဲ့သွားတာမျိုးမဟုတ်ဘဲနဲ့ပေါ့နော်ဒီစားနဲ့သွားရတဲ့အတွက်ဒါလည်းထပ်ပယ်တယ်ပေါ့နော
်အခုလိုအရေးယူလိုက်တာနဲ့ပတ်သက်ပြီးအငင်းပွားစရာတွေအများပြားရှိနေတယ်လို့ဥပဒေအတိုင်းဝန်းကပုဂ္ဂိုလ်များကပြောပါတယ်နိုင်ငံသားကိုသွားအောင်တာမှာပုံစံအမျိုးမျိုးရှိပြီးတလနှစ်လအစသဖြင့်စီးပွားရေးကျန်းမာရေးကိုရေးကိုတာစတာတွေအတွက်သွားသူတွေကိုနိုင်ငံသားကိုသွားရောက်နေထိုင်သူအဖြစ်သတ်မှတ်လို့မရနိုင်လို့ညင်းညက်ထုတ်နေကြပါတယ်။ဖော်ပြပါအချက်တွေအရနိုင်ငံသားကိုသွားရောက်ခဲ့သူဥက္ကွန်ဘီထူးလိုပုံကုတ်မျိုးအယူခံတင်ရမှာလဲအပယ်ချခံခဲ့ရပါတယ်။ဒါပေမဲ့အခုတလောရေပန်းစားနေတဲ့ပုံမှန်18မတရားသင်းဆက်သွယ်မှုနဲ့အပယ်ခံရတဲ့ကချင်ပြည်နယ်ကကိုစလေလောင်း5ဦးအနက်၄ဦးရဲ့အယူခံတင်ပြမှုကိုတော့ပြန်လည်စစ်ပြီးကိုယ်စားလှယ်လောင်းအဖြစ်ခွင့်ပြုလိုက်ပါတယ်။သူတို့ရဲ့နိုင်ငံသားအခွင့်အရေးမဆုံးရှုံးရအောင်စစ်ပြီးပြန်လည်ခွင့်ပြုတာဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ကပြောပါတယ်။သောရရှိမယ်ခင်ဗျာ။ရွေးကောက်ပွဲဥပဒေပုံမှန်30နိုင်ငံသားဖြစ်မှုနဲ့ပတ်သက်ပြီးအပယ်ခံရသူတွေအနေနဲ့နိုင်ငံသားအခွင့်အရေးချိုးဖောက်ခံရတာဖြစ်ပြီးဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေနဲ့လည်းကန့်ညီမှုမရှိဘူးလို့ဝေဖန်တာတွေလည်းထွက်ပေါ်နေပါတယ်။ညင်ညက်ထုတ်သူတွေကနိုင်ငံသားတူဖြစ်တဲ့ကိုယ်စလဲလောင်းဟာနိုင်ငံသားဖြစ်နေတာကြောင့်တခြားနိုင်ငံသားများအနည်းတူညီမျှတဲ့အခွင့်အရေးရရှိရမယ်လို့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေမှာအထင်အရှားပြဆိုထားတယ်လို့ဆိုပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီး NLD ပါတီကဦးညံဝင်းပြောတာကတော့
ဖွဲ့စည်းပုံအခြေခံဥပဒေမှာနိုင်ငံသားတိုင်းဟာညီမျှတဲ့အခွင့်အရေးရှိရမယ်။နော်မိဘတစ်ပါးပါးကြောင့်ဒီလိုချုပ်ရင်းတာကိုမူတည်ပြီးတော့ လိုပယ်လိုက်တာသူ့ရဲ့နိုင်ငံကအကွင့်ထိခိုက်တယ်လို့အခင်ယူဆတာ
။ဥညံဝင်းပြောပြသွားတာပါ။မိဘတဘာဘာရဲ့နိုင်ငံသားအခြေအနေပေါ်မှာမူတည်ပြီးကိုယ်စားလှယ်လောင်းကိုပယ်လိုက်ခြင်းဟာသူ့ရဲ့နိုင်ငံသားအခွင့်အရေးကိုချိုးဖောက်နေတာပဲမဟုတ်ပါလားခင်ဗျာ။